VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံမှာအစိုးရဆန္ဒပြဆန့်ကျင်သူတွေဟာဘန်ကောက်မြို့တော်ကဗန်ဒါယီဝန်ကြီးချုပ်ကိုတင်ပိုက်ထားလိုက်ပြီးဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နဝအစိုးရပြုတ်ချအောင်အတွက်တဆင့်တိုးပြီးစ조사တဲ့အနေနဲ့အစိုးရအဆောက်အဦတွေကိုဆက်ပြီးတင်ပိုက်မယ်လို့ဆန္ဒပြသူတွေကချင်းချောက်နေကြပါတယ်။ဆန္ဒပြလူအုပ်ကြီးဟာတနင်္လာနေ့မှာဗန်ဒါယီရုံဝန်ကြီးရုံဝင်းတဲ့ကိုဝင်ရောက်ခဲ့ပြီးအဆောက်အဦတွေ့တဲ့မှာပါနေရာယူထားကြတာပါတချို့ကတော့ဘန်ကောက်မြို့ရာတလွားဖြန်းပြီးအစိုးရအဆောက်အဦတွေရှိရာစီကိုခြိတက်နေကြပါတယ်ဒီအဆောက်အဦတွေထဲမှာစစ်တပ်ရဲဌာနတွေနဲ့အစိုးရရုပ်တံနှံ့ဌာနအများပြားပါပါဝင်ပါတယ်ဆန္ဒပြသူတွေကဝန်ကြီးချုပ်ရင်းလက်ရှင်းတော့နှုတ်ထွက်ပြေးဖို့တောင်းဆိုနေကြတာပါသူ့ကိုသူ့အကိုတော်သူပြည်ပမှာခိုလုံနေတဲ့ဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်းတော့ကကျိုးကိုင်းပြီးနောက်ွယ်ကနေထိုင်းနိုင်ငံရေးကိုအုပ်ချုပ်နေတယ်လို့ဆွဆွဲနေကြပါတယ်။ဒါဟာ2010ခုနှစ်ကလူတွေတေချေကြတဲ့အထိဖြစ်ပွားခဲ့ရတဲ့ဘန်ကောက်မြို့လမ်းမာတွေပေါ်ကဆန္ဒပြပွဲတွေနောက်ပိုင်းဖြစ်ပွားတဲ့အကြီးဆုံးလူမှုဆန္ဒပြပွဲလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလက်ရှိအစိုးရကိုထောက်ခံတဲ့ရှက်နေဝက်တွေကလည်းဘန်ကောက်အားကစားရုံထဲမှာနေရာယူထားပြီးစုဝေးဆန္ဒပြနေကြပါတယ်။အတိုက်ခံတွေဘက်ကဆန္ဒပြမှုတွေမယံမချင်းသူတို့ဘက်ကလည်းအားကစားယုံဝင်တဲ့ကနေဖယ်မပေးဘူးလို့ဆိုပါတယ်။လက်ရှိအစိုးရကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားဖြစ်ပွားနေတဲ့အခုလိုအတီးကြုံတွေကနေတွေးထွက်တန်ယုံတွေဖြစ်ပွားလာမှာကိုထိုင်းနိုင်ငံသားတွေကစိုးရိမ်နေကြပါတယ်။